မြန်မာနိုင်ငံထဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေထွက်ပြေးနေတဲ့အခြေအနေပေါ်မှာစိတ်မကောင်းဖြစ်မိတဲ့အကြောင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာသတင်းသုံးနေတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတချို့ကပြောပါတယ်။တစ်ချိန်တည်းမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေကြီးထွားလာမှာကိုရောသူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်ပါစိုးရိမ်နေကြရတဲ့အကြောင်းကိုလည်းပြောပါတယ်။ Writer သတင်းဆောင်ပါကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပါရှင
်။ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေကြီးထွားလာမှာကိုစိုးရိမ်သူတွေထဲမှာဗုဒ္ဓဘာသာဝင်တွေသာမကပဲခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေလည်းပါဝင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်သတင်းသုံးတဲ့မြန်မာဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်တဲ့အရှင်ပရာဂါနဘောဓိကမိန့်ကြပါတယ
် Our community feeling very sad because it is very crisis for our places a lot of people come in our
ဦးဇင်းတို့နေရာမှာဖြစ်နေတဲ့ပြိပက္ခတွေနဲ့ပတ်သက်ပြီးဘုန်းကြီးတို့တိုင်ဝမ်ကအထူးစိုးရိမ်ပါတယ်မြန်မာပြည်ဘက်ကလူတွေအများကြီးရောက်လာနေကြတယ်ကြမ်းဖက်မှုတွေတွေဦးဇင်းတို့ကစိတ်မကောင်းဖြစ်မိတာပါဦးဇင်းတို့ကတတ်တာမီးရှို့တာတိုက်ခိုက်တာတွေကိုမကြိုက်တဲ့အတွက်အထူးစိတ်မကောင်းဖြစ်ရပါတယ
်မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဘာသာဖုံးတော်ကြီးကြောင့်အ ਨੇ ချင်းသာရှိပြီးတော့အများစုကကောက်စ်ဘဇားခရိုင်တွင်မှရှိတာဖြစ်ပါတယ
် Our community every community a minority we are operating here now I cannot explain all problem
ဒီပါဦးစင်းတို့ရဲ့အတိုင်းဝိုင်းအားလုံးကလူနည်းစုတွေပါနည်းနည်းလေးပဲဒါကြောင့်လဲစိုးရိမ်နေရပါတယ်တော်တော်စင်မှာရှင်းမပြနိုင်ပေမဲ့ရှေ့အနာဂတ်မှာဖြစ်လာနိုင်တာတွေအတွက်စိုးရိမ်တာပါ
2022ခုနှစ်စက်တင်ဘာလအတွင်းတုန်းကလည်းကောက်ပဇားခရိုင်ရာမူးဒေတာမှာလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြိပက္ခတွေဖြစ်ပွားခဲ့ပြီးအ ਨੇ ဆုံးဗုဒ္ဓဘာသာဖုံးတော်ကြီးကြောင်ခုနှစ်ကျောင်းကိုမွတ်စလင်တွေကမီးရှို့ဖျက်ဆီးခဲ့ပါတယ်။မီးရှို့ခံခဲ့ရတဲ့ကျောင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကနောက်ပိုင်းမှာပြန်ဆောက်ပေးခဲ့ပေမဲ့ရှေးဟောင်းဖျားတွေနဲ့အဆောက်အုံတွေဆုံးရှုံးခဲ့ရမှုပါတယ်။